ပါလက်စတိုင်းစစ်သွေးကြွအဖွဲ့ဟာမတ်စ်နဲ့ပြစ်ခတ်ရဆက်ခဲ့တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့နှုတ်ထွက်လိုက်တဲ့အကြောင်းအစ္စရေးကာကွယ်ဝန်ကြီးအဗစ်တိုလက်ဗာမင်ကဒီနေ့ပဲကြေညာလိုက်ပါတယ်။ဒီချင်းနိုင်ငံကကြားဝင်စစ်ဆန်မှုရဂါဇာဒေသမှာအုပ်ချုပ်နေတဲ့ဟာမတ်စ်အဖွဲ့နဲ့ပြစ်ခတ်ရဆက်တဲ့ပေါ်ဆန့်ကျင်ဝေဖန်နေကြပြီးစစ်သွေးကြွတွေကိုအစ္စရေးတပ်ဖွဲ့တွေနဲ့ပုံမှန်ပြင်းပြင်းထန်ထန်တုံ့ပြန်မှုလိုလားနေတဲ့အစိုးရဖွဲ့ဝင်တွေထဲမှာကာကွယ်ဝန်ကြီးလည်းတူးပါဝင်ဖြစ်ပါတယ်။သဘောတူညီချက်ဟာအကြမ်းဖက်ဝါဒကိုအညံ့ခံရရောက်တဲ့လုပ်ရဖြစ်ကြောင်းပြောဆိုခဲ့တာပါ။ဝန်ကြီးချုပ်ပင်ချမင်နတန်ယာဟုကတော့ဒီနေ့စောရွယ်မှာပဲသဘောတူညီချက်ပေါ်ကာကွယ်ပြောဆိုသွားပါတယ်။ရန်သူဘက်ကအပြစ်ခတ်ရဲစဲဖို့တောင်းပန်ခဲ့တာဖြစ်ပြီးဘာကြောင့်လုပ်ရလဲဆိုတာကိုသူတို့တည်ဆုံဖြစ်တဲ့အကြောင်းလဲအစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ဂါဇာဒေသမှာရှိတဲ့ဟာမတ်စ်သွေးကြွတွေဘက်ကရော့ကက်ဒုံးနဲ့မော်တာအလုံးပေါင်း460လောက်အစ္စရေးနိုင်ငံနဲ့ပြစ်ခတ်ခဲ့ရတာကအစ္စရေးဘက်ကလည်းဂါဇာမှာရှိတဲ့ပြစ်မှတ်160ကိုလေကြောင်းကနေလက်တုံ့ပြန်တိုက်ခတ်ရတာကတင်းမာမှုတွေကြီးထွားခဲ့တာပါ။